မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American Tour ကိုယ်စားလှယ် Mr. Derek Mitchell ဟာသူ့ရဲ့ခရီးစဉ်ပြီးဆုံးပြီးဒီကနေ့မြန်မာနိုင်ငံကပြန်လည်ထွက်ခွာသွားပါပြီ။သူ့ရဲ့မြန်မာနိုင်ငံ၅ရက်တာခရီးစဉ်ကတွေ့ကြုံတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကမထွက်ခွာမီမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသူ့အနေနဲ့အစိုးရထိပ်တန်းခေါင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာတွေအပေါ်အားရကျေနပ်မှုရှိတဲ့အကြောင်းသမရဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံတာအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့စည်းတာတိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးဖို့လူသိရှင်ကြားထုတ်ဖော်ကြေညာတာမီဒီယာစင်စာတိဖြတ်တာတွေကိုအထိုက်လျောက်လျှော့ပေးတာတွေစတဲ့အစိုးရရဲ့မကြသေးမီကဆောင်ရွက်ချက်တွေပေါ်မှာအမေရိကန်ပြည်ထောင်စုကအသိမှတ်ပြုကြိုဆိုပါကြောင်းမစ္စတာဒဲရစ်မစ်ချဲကပြောကြားသွားပါတယ်။အမေရိကန်အစိုးရမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီပြောကြားချက်တွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအခြေစိုက်မြန်မာရေးလေလာသူဒေါက်တာလှကျော်စောကအခုလိုတုံ့သက်ပါတယ်။
ဟိုကျမအမြင်ကတော့ဒီလိုပါဟိုအမေရိကန်အစိုးရအနေနဲ့ပေါ့နော်သူကအစိုးရကိုယ်စားလှယ်ဖြစ်လာတာဟုတ်ဗမာအစိုးရနဲ့ပတ်သက်လို့ဆက်ဆံရသမျှသူတို့နောက်ကျသူတို့ဖြစ်နေတာဟုတ်အထူးသဖြင့်သူတို့တင်းတင်းမာမာဆက်ဆံနေတာဟာဗမာအစိုးရကိုတရုတ်ပြည်ဘက်ပို့တိုးပို့တယ်လို့ဖြစ်နေတာဟုတ်အဲ့တော့သူတို့အနေနဲ့ပြန်ဆွဲချင်တာပါတယ်တရုတ်ဘက်ကလည်းဗမာအစိုးရအနေနဲ့အမေရိကန်နဲ့ဆက်ဆံရေးကောင်းစေချင်တယ်ဗမာပြည်မှာဖွံ့ဖြိုးတိုးတက်လာဖို့ဖွံ့ဖြိုးတိုးတက်မှသာငြိမ်းချမ်းမယ်လို့သူတို့တွေ့တာ哦ဒါကြောင့်မလို့အမေရိကန်ဘက်ကဒီဗမာအစိုးရကိုလာချင်းကတ်လာတာပါပဲအဲ့တော့ချင်းကတ်လာတဲ့အခါမှာအခုနလိုအကောင်းလေးတွေဘာလေးတွေပြောပြီးဗမာအစိုးရဘက်ကလည်းတရားရအကောင်းပြောင်းလဲမှုလေးတွေဘာလေးတွေတွေ့ရတာကိုဒီလိုပဲထုတ်ဖော်ချီးကျူးရတာပေါ့လေတဖြည်းဖြည်းအမေရိကန်အစိုးရနေနဲ့ဟိုဗမာအစိုးရနဲ့ဆက်ဆံရေးကောင်းမှုအတွက်ကြိုးစားလာတဲ့ခြိလှမ်းလို့ကျွန်မမြင်ပါတယ်American ဘက်ကသူ့ရဲ့ values တွေရှိတာ哦သူ့တမိုးထားမှုတွေရှိတာ哦အဲ့တမိုးထားမှုတွေ ਨੇ အညီဗမာအစိုးရပြတင်ပြထိုက်တဲ့လက္ခဏာတွေလိုတယ်လေဥပမာအားဖြင့်နိုင်ငံရေးအကျဉ်းသမားတွေလွှတ်ပေးတာတို့ပါတို့ပေါ့နော် NLD နဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာတို့ NLD ကိုဟိုဗာလဲဟိုလွတ်လွတ်လပ်လပ်ရပ်တည်ခွင့်လှုပ်ရှားခွင့်ပေးတာတို့ဒါမျိုးတွေလိုအပ်တာ哦တကယ်လို့ဒါတွေမရဘဲနဲ့အမေရိကန်နေနဲ့နာဟိုဒီဗမာအစိုးရနဲ့ဆက်ဆံလိုက်ရင်အမေရိကန်ရဲ့ဟိုတံမိုးထားမှုတွေကဗမာလူမျိုးတွေမျက်စိရှည်မှာတော့တဲတဲ့ရေသွန်ဖြစ်မှာပဲလေအဲ့တော့ဗမာအစိုးရဘက်ကလည်းအမေရိကန်နေနဲ့လိုက်လောလာအောင်တစုံတရာပြယုတ်ကောင်းတဲ့လိုက်လောချက်တွေလုပ်ဖို့လိုပါတယ
်အိန္ဒိယနိုင်ငံခြေဆိုင်ပြည်ထောင်စုအဝေးရောက်မြို့သားညွမောင်းဆိုးရဝင်ကြီးဒေါက်တာတင့်ဆွေကလည်းမစ္စတာဒရစ်မစ်ချယ်ရဲ့ပြောကြားချက်တွေပေါ်မှာအခုလိုရှုမြင်ပါတယ်
။ဟုတ်ကဲ့ညဒီဒရစ်မစ်ချယ်တွေ့သွားတာပြောသွားတာဒီဟိုတော်တော်လေးဟိုအဖြစ်မှန်နဲ့နှီးစပ်တယ်လို့ယူဆပါတယ်။သူသုံးသပ်ချက်အကလည်းအမေရိကန်သူရဲ့တောင်းကနေကြည့်တဲ့အဲရှုတော့အမြင်ဖြစ်တဲ့အတွက်ဒီဒီကွန်ရတော့လည်းကျွန်တော်တို့တော့ကြိုးရှိပါတယ်ခင်ဗျ။အဲကျွန်တော်အဲ့ထက်မှသဘောတူတဲ့အချက်တစ်ခုကတော့ဒီလက်ရှိဒီတိုင်းစိန်နဲ့ဆိုရကနေပြုလို့နေတဲ့ပြောင်းလဲမှုတချို့ကိုတချို့ကတော့လက်ခံပြီးတော့ယုံကြည်ကြမှာအမှန်ဖြစ်တယ်လို့ဟိုကျွန်တော်ဟိုမှန်းလို့ရတာအများစုကတော့ယုံကြည်ဖို့ဟိုစောလေးတယ်စောင့်ကြည့်နေတယ်တန်လျာတွေအများကြီးရှိတယ်ဆိုတဲ့အဘက်မှာအများကြီးရှိသေးတယ်ခင်ဗျာသူပြောသလိုတကယ်ပဲဒီလက်ရှိဆိုတာကနိုင်ငံတကာအဆင့်မှာဟိုအဆင့်နံပါတ်1ဝင်နေတယ်ဆိုရင်တော့ပြည်ပင်ပြောင်းလဲမှုလုပ်ကြတယ်အများကြီးရှိပါသေးတယ်ဆိုတာအလုံးလုံးမှန်းနေချက်ပါခင်ဗျာနော်ဟိုဒီဟာတော့ကတော့အချိန်ကကျွန်တော်တို့အားလုံးပြောနေကြတယ်ပေါ့လေနိုင်ငံရေးကျင်းသားလူမျိုးရေးဆိုတဲ့အချက်ကမပါမဖြစ်တဲ့ကိုရှိပဲလို့ဆက်ပြီးတော့တိုက်ကြည့်ကောင်းအောင်အဲ့ဒါဟိုလုံမလဲဆိုတဲ့အပေါ်မှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရပါဝင်အဲဒေါ်အောင်ဆန်းစုကြည်ရဲ့တဆက်တည်းဒီတဲ့ကြက်ကြက်နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့လည်းလိုပါတယ်ဒီဆိုကကျွန်တော်တို့ကျွန်တော်အမြင်ဒါခုနကတော့ဝန်ကဆိုအမြင်ပေါ့လေကျွန်တော်တို့အမြင်ကကြည့်လို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးဖြစ်ပြကိုသမိုင်းမလာမယ်နဲ့ကျွန်တော်တို့ကပြောလို့မရဘူးခင်ဗျသမိုင်းကြောင်းမှာလည်းအခုလိုမျိုးပေါ့လေအာတက်စီယာကောင်းတဲ့တရင်မျိုးတွေထွက်ခဲ့ဘူးပြီးတော့နောက်ရက်မကြာခင်မှာဟိုဒုံရင်ဒုံရင်ပေါ့လေပြန်ရောက်သွားတဲ့တာဒကာတွေလည်းရှိတယ်။သမိုင်းကြောင်းနဲ့ကြည့်လို့ရှိရင်လူလူကယုံကြည်မှုကိုမထားကျင်တော့အောင်ဆိုတဲ့အနေထားတရက်ပေါ်မှာအခုပြောင်းလဲလေးတွေဖြစ်လာတဲ့အတွက်အဲကျွန်တော်တို့ကတော့ဟိုသိကြည့်တော့ဟိုဒီလောက်နဲ့တော့ဟိုမဖြစ်သေးဘူးဆိုတဲ့ဟိုအမြင်ကပဲရည်တည်ပါတယ်ခင်ဗျာ
။ပြည်ထောင်စုမြို့သားညွန်မောင်းဆိုရ NCGB ဝင်ကြီးဦးပိုလှတင်းကလည်းMr. Derek Mitchell ရဲ့ပြောကြားချက်ပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
။သူပြောသွားတာမယုံမလွန်ပါပဲ။ဒါလက်တွေ့ကြတယ်လို့ကျွန်တော်တို့ပထမဦးဆုံးတော့ပြောကြရမှာဖြစ်ပါတယ်။ဒီအတိုင်းအတာတစ်ခုထိသတင်းမီဒီယာလွတ်လပ်ခွင့်ပေးနေတာတော့ခုနပြောသွားတဲ့ချက်တွေပေါ့နော်။ သို့သောနိုင်ငံတကာအသိုင်းအဝိုင်းကတိုက်တွန်းတောင်းဆိုထားတာကအဓိကအဖြစ်အချက်၅ချက်ရှိပါတယ်။ဒီအချက်၅ချက်ကြီးကပထမအတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ကိစ္စမျိုးကိုဒါအတိုင်းအတာတစ်ခုတည်းဆောင်ရွက်နေတာကျွန်တော်တွေ့ကြရမယ်။အဲဒါပေမဲ့ဒုတိယအချက်ကကျွန်တော်ဒီနိုင်ငံရေးအကျဉ်းသားတွေအားလုံးချွင်းချင်းမရှိလွတ်မြောက်ရေးဆိုတဲ့ကိစ္စမျိုးဟာလက်တွေ့ကြကြအခုချိန်ထိအကောင့်တည်းမပေါ်လာသေးဘူး။ဒါကြောင့်ကျွန်တော်တို့တိုင်းရင်းသားတွေကိုကန့်လန့်နေဆိုပေမဲ့လို့တကယ်အခုချိန်ထိတော့လက်တွေ့တွေ့ဆုံဆွေးနွေးမှုတွေကိုကျွန်တော်မဆောင်ရွက်နိုင်သေးဘူး။အနောက်တချို့ဒီဟလာဒီနိုင်ငံရေးနဲ့ပတ်သက်လို့လွတ်လပ်ခွင့်တွေရှိလာတယ်ဆိုပေမဲ့လို့လက်တွေ့ကြကြကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်စေဟလာဒီပြည်သူလူထုရဲ့ခန့်ကန်နာမှာဖြစ်စေကျွန်တော်တို့အားရကျဉ်းနှံလောက်ဖွဲ့ရကိစ္စတွေမရှိသေးဘူး။နောက်ဒီကျွန်တော်တို့ဈေးနဲ့ကိစ္စတွေကလည်းဂတိကဝတ်တွေဖြစ်ဖြစ်ရှိသေးတယ်။ကျွန်တော်အချိန်တွေလိုအပ်တယ်ဆိုတာတော့ကျွန်တော်လက်ခံပါတယ်။သို့တော့ဒီမစ္စတာမစ်ချယ်ပြောသွားတယ်လို့တကယ်တမ်းနိုင်ငံတကာမိသားစုရဲ့အပြည့်အဝအထောက်ခံမှုရရှိဖို့ဆိုရင်တော့ပထမဦးဆုံးအနေနဲ့တက်တည်ပြဖို့ဆိုရင်တော့နိုင်ငံရေးကျင်းသားတွေအားလုံးဟာချွင်းချင်းမရှိမြန်ဆိုလွတ်မြောက်ပေးဖို့လိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။
မြန်မာနိုင်ငံကို9ရက်တာလာရောက်ခဲ့တဲ့အမေရိကန်အစိုးရအထူးကိုယ်စားလှယ်မစ္စတာဒက်ရစ်မစ်ချယ်ရဲ့ပြောကြားချက်တွေအပေါ်တုံ့ပြန်သံတွေကိုစူးစီးတင်ပြလိုက်တာပါရှင်။